အခုဆွေးနွေးခန်းအစီအစဉ်ကိုနားဆင်နေပါပြီ။ကျွန်မခင်မျိုးတက်ပါ။ COVID-19 ကာယရောဂါဖြစ်ပေါ်တာ၉လတည်းရောက်လာချိန်မှာဒီရောဂါနဲ့တည်ဆွမ်းရသူကကမ္ဘာမှာ၉သိန်းဝန်းကျင်ရှိတာနေပါပြီ။ကာကွယ်ဆေးထုတ်နိုင်ဖို့လည်းနိုင်ငံအများပြားကအပြင်းထန်ကြိုးစားနေကြပါတယ်။ဒီထက်ကအလားအလာရှိတဲ့ဆေးရည်နဲ့ပတ်သက်ပြီးအမှုစီဝဗေဒပညာရှင်မတ်ခင်စာဝင်းပြည့်ကိုဆက်သွယ်မိမယ်ပြီးကြံပြပေးပါမယ်။မနက်ကမှာကဒီဒုတိယလှိုင်းကိုအရန်ကြောက်နေကြပါတယ်ဆိုတော့ဒီလိုဒုတိယလှိုင်းကြောက်နေချိန်မှာကာကွယ်ဆေးရလည်းမထွက်နိုင်သေးဘူးပေါ့နော်ကာကွယ်ဆေးရလည်းမထွက်သေးဘူးဆိုတော့လူတွေကဒီကာကွယ်ဆေးဘယ်တော့ရအောင်လဲဆိုတာသိကြနေကြပါတယ်ဒီရုရှားကလည်းကာကွယ်ဆေးထုတ်နိုင်တယ်ပြောတယ်ဒါပေမဲ့ဟိုစိတ်ချဘူးလည်းပြောကြတော့နိဆိုတော့ဒီကာကွယ်ဆေးအလားအလာရှိတဲ့ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါအလားအလာရှိတဲ့ကာကွယ်ဆေးဘယ်နှခုလောက်များတွေ့နေပြီလဲဆိုတာ
ဟုတ်ကဲ့ဟုတ်လာလာကောင်းတဲ့ကာကွယ်ဆေးဆိုတဲ့ဟာကတော့စုစုပေါင်းဆိုလို့ရှိရင်၅ခုရှိတယ်ပေါ့နော်ပထမဆုံးတစ်ခုအနေနဲ့ကတော့ US အခြေစိုက် company Moderna company ကထုတ်နေတဲ့ mRNA 1273ငါတို့အခုနံပါတ်ထိတ်ဆုံးကနေတော့ပြေးနေတယ်ပေါ့ phase 3ကို phase 3မှာရောက်နေတဲ့ဟာတွေအကုန်လုံးပေါ့ဟုတ်နံပါတ်1ကတော့ဒီ US အခြေစိုက် Moderna company ကထုတ်တဲ့ mRNA ကာကွယ်ဆေးတစ်ခုဖြစ်ပါတယ်ဒါသူတို့က phase 3ကိုသူတို့ phase 3ကိုစခဲ့တဲ့ဟာကဇူလိုင်လ28ရက်နေ့မှာစခဲ့တာဖြစ်ပါတယ်။နံပါတ်1ကတော့Pfizer နဲ့နောက် Pfizer ရဲ့ German company ရဲ့နောက်တရုတ် company တို့ခုရဲ့အသုံးပြုပေါင်းပြီးတော့သူတို့လေ့လာစမ်းသပ်နေတဲ့ဟာတစ်ခုရှိတယ်။အဲ့ဒါလဲ mRNA vaccine mRNA ကာကွယ်ဆေးပဲ။အဲ့ဒါဟာလဲဒါကသူနံပါတ်သူတို့လည်းအခုဒါ phase 3ကိုသူတို့စမ်းနေတယ်ပေါ့နော်။နောက်တစ်ခုကကြတော့တတိယတစ်ခုအနေနဲ့ဆိုလို့ရှင် Can Sinovac ဆိုတာတရုတ်ပြည်ရဲ့အခြေစိုက်ပါ။သူကကြတော့တရုတ်ပြည်အခြေစိုက်ဟို biotech company ဖြစ် biotech ဇီဝနည်းပညာ company ဖြစ်ပေမဲ့သူကဒီတရုတ်ပြည်စစ်တပ်နဲ့သူတို့တွဲပြီးတော့လုပ်တဲ့ဟာပေါ့နော်စစ်တပ်မှာဆိုလို့ရှင်တော့သူတို့ကဒီထိုးမိတ်ကိုပေးထားပြီးထိုးခွင့်ကိုပေးထားပြီးဆိုပြီးတော့သိရပါတယ်အဲဒါမဲ့ပြည်သူတွေအတွက်ကိုသူတို့ phase 3စမ်းတဲ့ဥစ္စာကတော့စမ်းနေလို့မယ်လို့ပြီးတော့လည်းသိရပါတယ်နောက်နံပါတ်4ခုကကြတော့ Oxford က University of Oxford UK ခြေစပ် University of Oxford ကသူတို့ကဒီ Sweden company နဲ့ပူးပေါင်းပြီးတော့သူတို့လုပ်တဲ့ဟာပါပူးပေါင်းပြီးသူတို့လေ့လာစမ်းသပ်နေတဲ့ဟာအဲ့ဒါလည်းဒီ phase 3မှာသူတို့သွားနေပါတယ်နောက်နံပါတ်5ကကြတော့ဒီတရုတ်ပြည်ခြေစိုက်ကုန်ဒီတစ်ခုပဲသူတို့ရဲ့ phase 3ကိုじゃ UAE မှာသူတို့စပြီးတော့လူတွေကိုစမ်းနေပြီလူတွေကိုစမ်းနေပြီဆိုပြီးတော့သူတို့ပြောထားတယ်ဒါပေမဲ့အချိန်တွေဘယ်လိုရှိတယ်ဆိုတဲ့ဟာကတော့ဒါကဟိုလေးစောင့်ကြည့်အောင်ပဲပေါ့နော်အဲ့လိုမျိုးရှိပါတယ်ဟုတ
်ဟုတ်ဆိုတော့ပေါ့နော်ဟိုဒါရီကအကုန်လုံးကအဆင့်3နဲ့စမ်းသပ်ထားတဲ့ဆေးတွေပေါ့နော်ဆိုတော့အဲ့ဒီမှာမှအလားအလာရှိဆုံးအကောင်းဆုံးပေါ့နော်အဲ့ဆေးကဘာဆေးလို့ပြောနိုင်မှာ
ကျွန်မကတော့ဒီ US ဘက်ကဟာဒီအဖက်များတဲ့ခါကျတော့ဒီ US ကဒီသွားနေတဲ့ Pfizer နဲ့ဒီ Moderna နဲ့ကိုဟိုတော့ဟိုသူတို့အရင်ဆုံးဖြစ်မှာပါလားတော့မသိသေးဘူးမယ်သူတို့ဘက်ကစစ်နေတဲ့ဟာတွေတော့များနေပြီလို့ပြီးတော့သိထားရပါတယ်နောက်တစ်ခုကဒီ Oxford University of Oxford နဲ့သူ Sweden နဲ့ပူးတွဲပြီးတော့ဈေးလာစမ်းသပ်နေတယ်ဆိုတဲ့ဟာတွေလည်းဒါ data တွေထပ်ထပ်ပြီးတော့စောင့်နေတုံးမယ်ဆိုတဲ့ခါကျတော့သူတို့တွေကိုတော့အခြေအနေကောင်းတယ်လို့ကျွန်မယူဆပါတယ်ရှင်ဟုတ
်ဟုတ်ဆိုတော့ဆန်းစွာပြောတော့တယ်ထင်ပါတော့ဒီ mRNA ကိုအခြေတည်ပြီးတော့ဆန်းတယ်ဆိုတော့ဘယ်လိုဆန်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါ mRNA ဆိုတဲ့ဟာကိုမပြောခင်မှာဆို mRNA ဆိုတာ RNA တစ်မျိုး RNA တွေကတစ်မျိုးပဲပေါ့နော်ဆိုတဲ့အခါကျဒီအခုချိန်လောက်ဆိုလို့ရှိရင်တော့လူတော်တော်များများရင်းနှီးတွဲဝင်နေမှာတော့မျိုးဗီဇ DNA ဆိုတာမျိုးဗီဇ DNA လူတွေရောဒီသက်ရှိသက်တော်ကြီးတိုင်းမှာရောမျိုးဗီဇ DNA ဆိုတာရှိတယ်ပေါ့နော်ဒီ DNA ကနေပြီးတော့protein နဲ့တော့ cell အချင်းချင်းမှာ glue ခန္ဓာကိုယ်ရဲ့ cell တစ်လုံးနဲ့တစ်လုံးနဲ့ဆက်သွယ်မှုတွေမှာဆိုလို့ရှိရင်အသုံးပြုမဲ့ဟာ protein လေးတွေလို့ခေါ်တယ်။ protein တွေထွက်ဖို့အတွက်က DNA ကနေပြီးတော့ protein ထွက်ဖို့အတွက်ကိုခလဲမှာဂျာဂန်လုပ်ပေးတဲ့ဟာ RNA လို့ခေါ်တယ်။သူကဒီ RNA ရှိတော့မှဒီ protein ကိုထုတ်လို့ရမယ်ပေါ့နော်။ဆိုတော့အခုဒီ virus ကိုသူအခုဒီ mRNA vaccine ဆိုတဲ့ဟာ mRNA ဆိုတဲ့ဟာ messenger RNA အရှိကော messenger RNA ။ RNA သုံးမျိုးရှိရတဲ့မှာဒီ messenger RNA က protein ကိုဖြစ်ဖို့အတွက်သူကဟိုအဓိကပါဝင်လုပ်ပေးရတဲ့ဟာပေါ့နော်အာဆိုတော့ဒီသူ့ရဲ့ဟို concept ကဘာကိုအခြေခံလဲဆိုတဲ့ခါကျတော့ DNA ကိုမထည့်ဘဲနဲ့ RNA ကိုထည့်လိုက် mRNA ကိုထည့်လိုက်တယ်ဆိုလို့ရှိရင်ကဒီ mRNA ကနေ protein ကိုပြောင်းမှုလွယ်တယ်ဆိုတဲ့ခါကျတော့လူရဲ့ခန္ဓာကိုယ်ထဲကိုသူ mRNA ရောက်သွားပြီဆိုလို့ရှိရင်ဒီ mRNA ဒီ virus ရဲ့ mRNA အပိုင်းကလေးတစ်ခုပဲဖြစ်မှာပေါ့ virus ကပုံစံလေး virus ဟို အတူဖြစ်ဖို့အတွက်ကိုအထောက်ကူပေးမယ် mRNA တကူပေါ့အဲ့ mRNA တကူကခန္ဓာကိုယ်ရဲ့ရောက်မယ်ရောက်ပြီးသွားလို့ရှိရင်ခုခံအားရဲ့ခန္ဓာကိုယ်ရဲ့ခုခံအားကိုသူကပြန်ပြီးတော့ခန္ဓာကိုယ်ရဲ့ခုခံအားဒီ mRNA ကထွက်လာတဲ့ virus အတူကိုပြန်ပြီးတော့တုံ့ပြန်လိုက်မယ်အဲ့တုံ့ပြန်တဲ့ဟာဒီတုံ့ပြန်တဲ့ဟာဒီ virus acid ဝင်တဲ့ပုံစံလိုမျိုးအတိုင်းဖြစ်တယ်ပေါ့နော်အဲ့ဒီဟာကြောင့်မလို့ဒီခန္ဓာကိုယ်ရဲ့ခုခံအားမှာမှန့်ညံဆိုတဲ့ဟာတကူပေါ်လာပြီးတဲ့ခါကျရင်နောက်တကယ်လို့ကိုကတကယ် virus acid နဲ့တွေ့တယ်ဆိုတဲ့အချိန်မှာဒီမှန်ညာနေပြီးတော့ဒီဟိုခုခံအားနဲ့ပြန်ပြီးတော့တိုက်ထုတ်ပေးနိုင်တယ်ဒါကကာကွယ်ဆေးရဲ့သူ့ရဲ့ဟိုအခြေခံထားတဲ့ mRNA ကာကွယ်ဆေးကိုအခြေခံထားတဲ့ဒီသဘောတရားကိုပြောပြတာပါရှင်ဟုတ
်ဟုတ်ဆိုတော့ဘောနော်အခုကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာဘယ်ပုံမှမဟုတ်တည်ပါလ
ားကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာကသူကဟိုဆိုဂျိုဘေးထွက်ဆိုဂျိုသည်ကောင်းကျိုးထက်ပေါ့နော်အခုဆိုးကျိုးနဲ့ကောင်းကျိုးနဲ့နှစ်ခုကိုရှင်ရတာပေါ့နော်ဘယ်စိမ့်မဆိုဆိုးကျိုးနဲ့ကောင်းကျိုးနဲ့ကိုရှင်ရတယ်အဲ့ဒီရှင်တဲ့အခါမှာဘေးထွက်ဆိုးကျိုးစီကောင်းဟိုမပြောပါလောက်အောင်နေပြီးတော့ကောင်းကျိုးကပို့ပြီးအလေးတာနေတယ်အဲ့ဒါမျိုးကိုပြောတာပေါ့နော်အဲ့ဒါမျိုးစီကောင်းတဲ့ခုကကောင်းတဲ့ကာကွယ်ဆေးတစ်ခုဆိုပြီးတော့ပြောရတာပေါ့ဘာလို့လဲဆိုတော့ဒီလိုဘေးထွက်ဆိုးကျိုးများတယ်ဆိုလို့ရှိရင်ကလူငယ်တွေခံနိုင်တယ်ဆိုရင်တော့မှယောဂအခန့်ရှိတဲ့လူတွေခံနိုင်မလားကလေးတွေခံနိုင်မလားလူကြီးတွေခံနိုင်မလားဒါမျိုးတွေရှိလာတယ်ပေါ့နော်အဲ့ဒါကြောင့်မို့လို့ပါ
ဆိုတော့ဟိုစမ်းတက်တဲ့အခါမှာအဆင့်ဆင့်ဆမ်းရတယ်ပေါ့နော်အဆင့်၃ကြာမှစိတ်ချရတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ပါအဆင့်၃ကြာမှစိတ်ချရတယ်ပြောလို့ရတယ်ဘာလို့လဲဆိုအဆင့်၁မှာကသူကဒီလူ၁၀ခန်းလောက်ကလေးနဲ့ခဏဆမ်းလိုက်တယ်ဆမ်းရတဲ့အခါကျရင်ဒီအဆင့်၁မှာသူကဒါလူတွေကိုဘယ်လောက်ပေးရမလဲ dosage တွေကိုသူတို့မှန်းမယ်အာနောက်ပြတဲ့အခါကျရင်ဒီဟာဒီဘယ်လောက်စိုးစိုးရွားရွားဟို case တွေစိုးရွားရွားဟိုဆိုးကျိုးတွေရှိကြလဲဆိုရဲဟာကိုဆက်မယ်။နောက်ပြည့်ခါကျရင် stage 2မှာကျရင်ဒီ stage 1ရဲ့နည်းနည်းပို့ပြီးများတဲ့လူရဲ့ပုံမှန်လားပေါ့နော်။ရာကနန်းဖြစ်နိုင်တယ်။ထောင်ကနန်းတစ်ထောင်လောက်ဖြစ်နိုင်တယ်။အဲဒီ stage 2ကိုရောက်သွားပြည့်ခါကျရင်ဟိုသူဒီဒီဟာဒီဘလောက်အထိ safe ဖြစ်သလဲ။ဒါပေးလို့ရပြီလားဆိုရဲဟာကိုအဲ့ဒါတွေကလူအများနဲ့နည်းနည်းပို့ဆန်းတယ်။ phase 3ကိုရောက်တဲ့ခါကျမှလူကထောင်နဲ့ချီရတယ်9000 6000 9000တချို့ဆိုလို့ရှိရင် 3000 ခုဒီမော်ဒါနာဆိုလို့ရှိရင်သူ 3000 နဲ့စပြီးစမ်းနေရဆိုတော့ဒါလိုမျိုးစမ်းနေရဆိုတဲ့ဟာဒီအာဘာလူစမ်းတဲ့လူများလာလေလေသူ့ရဲ့ဒီဆိုးကျိုးကြောင့်ဟိုအဆုံးရှုံးမှုထိခိုက်နေတာဟိုတွေနည်းလာလေလေပေါ့နော်အဲ့လိုမျိုးရှိတယ်အဲ့ဒါကြောင့် phase 3ကအရေးကြီးတယ်ဆိုပြီးပြောတာပါဟု
တ်ကဲ့ဆိုတော့အခုပေါ့နော်ဟိုရင်ဟိုရုရှားမှာဆိုလို့ရှိရင်ဟိုရုရှားကစမ်းတက်မှုပါဆိုလို့ရှိရင်အစိုးရကနေပြီးတော့ချက်ချင်းကြီးအတီးပြုတ်ပေးလိုက်တယ်ပေါ့နော်ဒီလိုမျိုးအဆင့်ဆင့်စမ်းတက်မှုတွေလုံးမလုံးမတေချာဘူးဆိုပြီးတော့အခုစုံစမ်းမှုတွေလုပ်နေပါတယ်ဆိုတော့ဒါမျိုးပေါ့နော်ဒါကိုစိတ်ချရတယ်မချရဘူးဆိုအဲ့ပုံမှာမူတည်ပြောတာထင်ပါတယ်နော
်ဟုတ်ကဲ့ပါဘာလို့လဲဆိုတော့အဆင့်3ကိုသူတို့အခုဒီရုရှားကပေါ့နော်ကျွန်တော်တို့ဖတ်ရတော့ဆိုရင်ရုရှားကသူကဟိုအဆင့်3ကိုသူကဒီလိုမျိုးလူကြီးထောင်ငန်းနဲ့မစစ်လိုက်ဖဲနဲ့ပေါ့နော်သူကချစ်ချင်းတန်းပြီးတော့ပေးလိုက်တယ်လို့မျိုးဖြစ်သွားတယ်ပေါ့နော်အဲ့ဒီခါကျတော့ဘာတွေဟိုဖြစ်နိုင်တယ်လဲဆိုတော့မမျော်လင့်ထားတဲ့ case တွေဖြစ်လာနိုင်တယ်ပေါ့ဒီဥမာစစ်တဲ့လူကြီးနည်းနည်းမှာကဟိုခုခံအားသည်ဟိုပုံစံမျိုးကတမျိုးတည်းဖြစ်နိုင်တယ်တော့ဟိုနည်းနည်းပဲကွဲပြားတာမျိုးဖြစ်နိုင်တယ်လူကြီးထောင်ထဲချီသွားတဲ့ခါကျတော့ခုခံအနေအမြင်ပေါ်မှာပြီးတော့သူကတော့ပြတယ်လူကဘယ်လောက်ဖျားတတ်မလဲနောက်သူ့ရဲ့ reaction ပေါ့ဘာလို့လဲဆိုတော့ဒီကောင်ဒီဟိုကာကွယ်ဆေးဖြစ်တယ်ဆိုတဲ့ဟာကဒီ virus acid ကိုသူကဒီကုနိုင်စွမ်းတို့ယောဂပေးနိုင်စွမ်းတို့ဖယ်ထားတဲ့ပုံစံမျိုးကိုပေးတာပါကာကွယ်ဆေးဆိုတဲ့ဟာလေဆိုတော့အခါကျအနည်းဆုံးတော့ခန္ဓာကိုယ်ထဲမှာ foreign body တခုအနေနဲ့ဝင်သွားရတဲ့အတွက်ကြောင့်ခန္ဓာကိုယ်ကခုကသူ့ကိုတုံ့ပြန်ပါဒီတုံ့ပြန်တဲ့အားဒီဘလောက်အခြေအနေဆိုးရွားသလဲမဆိုးရွားဘူးလဲဆိုတဲ့ဟာကိုသူ့ကိုပြောဖို့ဘောင်နည်းနည်းကျင့်သွားတယ်ပေါ့နော်သူတို့ရဲ့လေးလာမှုနည်းသွားတဲ့အချိန်မှာဒီကိုယ့်ရဲ့ယုံကြည်မှု confidence level ဆိုတဲ့ဟာရှိတယ် confidence interval ဆိုတဲ့ဟာနည်းနည်းနည်းသွားတယ်ပေါ့ဟုတ်
ဟုတ်ဆိုတော့ဒီကောင်ွယ်ဆေးတစ်ခုကောင်းတယ်မကောင်းဆိုတာဘယ်လိုပြောနိုင်မှာလဲ
အကောင်ွယ်ဆေးတစ်ခုကောင်းတယ်မကောင်းဆိုတာကောင်းတဲ့ကောင်ွယ်ဆေးဆိုတဲ့ဟာဒီအကျိုးတကယ်ရှိတယ်နောက်ပြီးတော့ဘေးထွက်ဆိုးကျိုးစီလည်းနည်းတယ်ပေါ့နော်အဲ့ဒီဟာနှစ်ခုပြည့်စုံမှသာလူကဟိုဒီဟာကိုပြည်သူတွေကိုပေးနိုင်တယ်ဆိုတဲ့ကောင်ွယ်ဆေးကောင်းတစ်ခုဖြစ်မယ်ပေါ့အကျိုးရှိတယ်ဆိုတာတကယ်ရောအလုံးလုံးသလားတော်ကြနေဘေးထွက်ဆိုးကျိုးလည်းမရှိဘူးတကယ်လည်းအလုံးမလုံးကူးခံတဲ့ခါကြလို့ရှိရင်တော့ခံလိုက်မယ်ဆိုတော့အဲ့ဒါမျိုးဆိုလို့ရှိရင်မထိုးတာနဲ့တူတူပဲဖြစ်တော့တော့ကြောင့်အကျိုးလည်းရှိရမယ်နောက်ပြီးတော့ဟိုဘဏ္ဍခါထိုးရမှာလဲပေါ့နော်အခုမော်ဒါနာဆိုရင်တော့သူကနောက်ဆုံးသိရခါသူဆိုနှစ်ခါဆက်ထိုးရမှာနှစ်ခါဆင့်ထိုးရမှာပေါ့နောက်အဲ့လိုမျိုးဟာမျိုးတွေဘယ်လိုပုံစံမျိုးပေးမှာလဲပုံစံ procedure ပုံစံလေးကို procedure ပုံစံနဲ့နောက်ပြီးတော့ဟို dosage ဘယ်လောက်ပေးမှာလဲဒါမျိုးတွေအသေးစားအတိအကျထွက်ထားပြီးပြီဆိုတဲ့ကာကွယ်ဆေးတစ်ခုသာအမြင်ပါဟိုယုံကြည်စိတ်ချရမယ်ဟိုကြည်သူတွေအနေနဲ့လည်းယုံကြည်စိတ်ချမ်းသာသွားနဲ့ထိုးနိုင်မယ်ပေါ့အဲ့ဒါမျိုးပြောတာပါ
အခုပေါ့နော်မြန်မာနိုင်ငံမှာဒီကူးစက်မှုနှုန်းအရန်မြန်တဲ့အမျိုးအစားတစ်မျိုးတွေပေါ့နော်နိုင်ငံခြားကပြန်လာတဲ့လူတွေရှိမှာတွေ့ထားတယ်လို့သူတို့သတင်းစာရှင်းလင်းပွဲလုပ်ပါတယ်ဆိုတော့ဒီလိုမျိုးအခြေအနေမျိုးမှာပေါ့နော်မြန်မာနိုင်ငံမှာဘာတွေသတိထားသင့်လဲနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ပါဟိုကျွန်မကတော့အခုဒီလလန်းမိသလောက်ကိုတော့မိဘဆွေမျိုးတွေတငယ်ချင်းတွေကိုလည်းကအများကြီး view site ပါဆိုပြီးတော့ပြောပါတယ်ဒီဟာဒီဟိုကာကွယ်ဆေးမတိုင်ခင်မပေါ်ခင်အထိလူတွေကတော့ဒီလိုမျိုးပဲဆက်ပြီးတော့ဟိုစိုးရိမ်နေရအောင်ပါပဲပေါ့နော်ဆိုတော့အခါကျတော့ဟိုဒီအခုဟာကအခုအချိန်နေရဒီ COVID-19 ကသူကကာကွယ်ဆေးမပေါ်ခင်အချိန်အထိကတော့လူတွေကတော့ဒီခေါက်ခေါက်ကနေရမယ်တန်တန်ရှင်းရှင်းနေရမယ်မျက်နှာနှာခေါင်းဆေးအပြင်းသွားတဲ့ခါကျရင်နှာခေါင်းဆေးအုပ်သွားမယ်လူစုလူဝေးရှောင်ချရမယ်ဒါတွေကတော့မလုံးမဖြစ်လုပ်နေရမှာပဲကာကွယ်ဆေးမပေါ်ခင်အထိကတော့ပေါ့နော်ကာကွယ်ဆေးပေါ်သွားပြီလူတွေအကုန်လုံးရနိုင်ပြီဆိုတဲ့ခါကျရင်ကြိုင်တော့ဒီဟာဒီဟာကဟိုပြန်ပြီးတော့ short လို့ရတယ်ပေါ့ဒါပေမဲ့အဲ့ဒီအချိန်မတိုင်ခင်တည်းကတော့ကိုရီးယားသတိနဲ့ထားပြီးတော့သွားနေရမယ်တအားကြီးကြောက်ပြီးတော့ဟိုအရင်ဟိုတုံလုံးချက်ချဖို့လည်းမလိုဘူးပေါ့နော်အာဘာလို့လဲဆိုတော့ကိုကဒီ virus နဲ့ဒီ virus ကအပြင်မှာရှိနေတယ်ဆိုတဲ့ဟာကိုလည်းဟိုလက်ခံထားရမယ်နောက်ပြီးတော့အဲ့လိုဟိုမသွားမဖြစ်တဲ့ကိစ္စမျိုးတွေမှာသာအပြင်သွားရမျိုးတွေသာပေါ့နော်အဲ့လိုမျိုးဟိုကိုကပို့ပြီးတော့ပြောလို့အဆင်ပြေတယ်ပေါ့နော်အဲ့ဒါမျိုးတွေကြတော့ပို့ပြီးတော့ဟို recommend ပေးတယ်လို့ပြောရမှာပေါ့နော်ကျွန်မကမသွားမဖြစ်မှသာသွားလို့အဆင်ပြေမယ်ဘာလို့လဲဆိုတော့ဒီတိုင်းအပြင်မှာလူစုလူဝေးနဲ့အပေါင်းအသင်းတွေနဲ့သွားနေကြမယ်ဆိုလို့ရှိရင်ကတော့ဒါဟိုကိုလည်းမသိနိုင်ဘူးကိုကနေပြီးတော့တခြားလူကိုတခါထပ်ပြီးတော့ကူးသွားမလားဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါမျိုးတွေကြောင့်ဟိုနည်းနည်းသတိလေးတော့ထားပေးဖို့တော့လိုအပ်ပါရဲ့ရှင်ဟုတ်
ကျေးဇူးများကြီးတင်ပါတယ်ဆောင်းပါ